ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှမနေ့ကသာပတင်းကြီးကတကက်ခွင့်အစည်းအဝေးတစ်ခုလုပ်ခဲ့ပါတယ်။အဲ့ဒီအစည်းအဝေးမှာကုလသမဂ္ဂအကျိုးရေးမှူးချုပ်ကအရင်ဆုံးအစီရင်ခံစာတင်ပြခဲ့ပြီးတဲ့နောက်လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကလည်းသူတို့ရဲ့အစိုးရင်ချက်တွေနဲ့မြန်မာအစိုးရပေါ်တိုက်တွန်းတောင်းဆိုတာတွေကိုအတိအကျပြောသွားကြပါတယ်။မြန်မာအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ကလည်းအဲ့ဒီအစည်းအဝေးမှာတုံ့ပြန်ဆွေးနွေးခဲ့ပါတယ်။ကိုကျော်ကျော်သိန်းကဒါတွေကိုကောက်နှုတ်ပြီးတော့စူးစီးတင်ပြမှာပါရှင်
။မြမအရေးလူလူရေးကောင်စီအစည်းအဝေးအဖွဲ့မှာရခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်ပြီးကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူဒရက်စ်ကအရင်ဆုံးအစီရင်ခံတင်ပြတဲ့အထက်ဩဂုတ်လ25ရက်နေ့မှာအာရဂန်ရူရင်ဂျာဆာဗေးရှင်းအာမေကမြမလူလူရေးတပ်ဖွဲ့တွေကိုတိုက်ခိုက်ခဲ့ပြီးကြတဲ့ကဆိုရင်လက်ရှိအခြေအနေဟာတဖြည်းဖြည်းချင်းယိုယွင်းလာနေတဲ့အကြောင်းနဲ့အဲ့လိုတိုက်ခိုက်တာကိုသူ့အနေနဲ့ပြစ်တင်ရှုတ်ချရဲဆိုတာထပ်ပြီးပြောသွားပါတယ်။အဲ့ဒီအချိန်ကလေးကဆားလို့ဒုက္ခတဲ့ရေပေါ်အခြေအနေလူသားပြေးဒုက္ခနဲ့လူအခွင့်အရေးဆိုင်ရာဆိုးရွားတဲ့အခြေအနေတစ်ခုအဖြစ်ကမ္ဘာပေါ်မှာအနေအမြန်ဆုံးနှုံးနဲ့ကြောင်းလဲဖြစ်ပေါ်လာတယ်လို့အသိဉာဏ်ချုပ်ကထောက်ပြပါတယ်။အဲဒီနောက်မြမအာဏာပိုင်တွေအနေနဲ့လုပ်ငန်းစဉ်၃ခုကိုချက်ချင်းလည်ငင်းလှုံ့ဆော်ဖို့သူကတောင်းဆိုသွားပါတယ်
။ I continue to call on the Myanmar authorities to take 3 immediate steps. First, to end the military operations. Second, to allow unfettered access for humanitarian support.
မြန်မာအနာဝိုင်းနေအနေနဲ့ဒီခြေလမ်း၃ရပ်ကိုချက်ချင်းအေးအေးယူဆောင်ရွက်ဖို့ကျွန်တော်ဆက်လက်တိုက်တွန်းပါတယ်ပထမကစစ်စင်ရေးတွေကိုဆုံးတက်ဖို့ဒုတိယချက်အနေနဲ့လူသားချင်းစာနာမှုထောက်ကူတွေကိုအန်ဒါကင်းရှင်းစွာပေးနိုင်ခွင့်ပြုဖို့တတိယကဒုက္ခသည်တွေကိုဘေးကင်းစွာမိမိတို့သဘောလျောက်ဂုဏ်သိက္ခာရှိရှိနဲ့လုံလောက်တဲ့အချိန်တွေပေးပြီးတော့သူတို့ရဲ့နေရင်းအရာတွေကိုပြန်ခွင့်ရရေးအာမခံဖို့ဖြစ်ပါတယ
်ကုလသမဂ္ဂဆိုင်ရာကြီးထင်တန်ဖွဲ့ရဲ့ဒုတိယမြေရန်ကိုယ်စားလှယ်ဂျိုနသန်အဲလန်ကမြန်မာအာဏာပိုင်တွေအနေနဲ့လက်ရှိပြဿနာကိုပြင်ဆင်တာမှာတမိုင်းအမှန်တကရည်တည်ပြီးပြင်မလားလူမျိုးရေးကောင်စီကအရေးယူလှုံ့ဆော်တာကိုရင်ဆိုင်မလားဆိုတာမြန်မာအာဏာပိုင်တွေကိုမေးခွန်းထုတ်သွားပါတယ
် This crisis now casts a deep shadow over Burma's international reputation on its leaders and its military
ဒီသတိပြကဟာနိုင်ငံကမျက်နှာစာမှာမြန်မာနိုင်ငံရဲ့ဂုဏ်သိက္ခာအပြင်မြန်မာခေါင်းဆောင်တွေနဲ့မြန်မာစစ်တပ်ပေါ်အရေးမဲကြီးထင်စေတာဖြစ်ပါတယ်မြန်မာအာဏာပိုင်ဒီအနေနဲ့တမိုင်းမှာဘယ်လိုရပ်တည်မလဲဆိုတာအဆုံးအဖြတ်ပေးကြရမယ့်အချိန်ရောက်နေပါပြီအကြမ်းဖက်မှုကိုအဆုံးသတ်ပြီးအရသားတွေကိုအကာအကွယ်ပေးတာလူအခွင့်အရေးကိုစောင့်ရှောက်ကာကွယ်မလားလူသားချင်းစာနာမှုအထောက်အကူကိုကုလသမဂ္ဂအပါအဝင်အဖွဲ့အစည်းတွေကိုအကူအညီပေးခွင့်ပြုမလားဒုက္ခသည်တွေနေရာရင်းပြောင်းနိုင်ဖို့ဘင်္ဂလားဒေ့ရှ်နဲ့ပူးပေါင်းဆောင်ရွက်မလားလက်ရှိပြဿနာအဖြေရှာဖို့ကိုဖီအာနန်အကြံပေးကော်မရှင်ရဲ့တိုက်တွန်းချက်တွေကိုလိုက်နာမလားဒီအချက်တွေကိုဖော်ဆောင်ဖို့ညှင်းနေမယ်ဆိုရင်မြန်မာနိုင်ငံဟာလမ်းမဘက်မှာရပ်တည်တဲ့နိုင်ငံအဖြစ်သမိုင်းအတင်ခံရမှာဖြစ်ပါတယ်ဒီလိုဖြစ်ခဲ့ရင်လူညုံရေးကောင်စီအနေနဲ့ဆက်လက်အေးအေးယူဖို့အစဉ်နဲ့ဖြစ်ရပါမယ
်ကုလသမဂ္ဂဆိုင်ရာအမေရိကန်တမ်မတ်ကြီးနီကီဟီလီကတော့အင်းဆက်မြန်မာတပ်ဖွဲ့မှုကျူးလွန်သူတွေကိုအေးအေးယူဖို့မြန်မာစစ်တပ်ကိုလက်နက်ခံရရောင်းချတာပြီးရပ်ထားဖို့တောင်းဆိုသွားပါတယ်
The actions needed now to resolve this crisis are very clear. First, the Burmese military must respect human rights and fundamental freedoms. Those who have been accused of committing abuses should be removed from command responsibilities immediately.
ချိုးဖောက်မှုတွေကျူးလွန်ခဲ့ကြသူတွေကိုချက်ချင်းတာဝန်ကနေရပ်ဆိုင်ကြီးသူတို့ကျူးလွန်ခဲ့တဲ့အမှုတွေအတွက်လည်းဥပဒေအရသူတို့ကိုအရေးယူရရမှာဖြစ်ပါတယ်။ဒါအပြင်မြန်မာစစ်တပ်ကိုလက်ရှိလက်နဲ့ရောင်းချနေတဲ့နိုင်ငံမှန်သမျှလည်းစစ်တပ်ကကျူးလွန်ခဲ့တဲ့ပြည်မှုတွေအပေါ်အရေးယူမှုတွေပြီးစီးတဲ့အထိလက်နဲ့ရောင်းချမှုအားလုံးတို့ကိုဆန့်ကျင်ရပါမယ်
။ဒီတွင်လည်းအမေရိကန်တို့ပြောသွားတဲ့အထက်မှာလက်ရှိအခြေအနေနဲ့ပတ်သက်လို့မြန်မာစိုးရပိုင်းနဲ့စစ်ဖက်ပိုင်းသတင်းမီဒီယာတွေကနေထုံးတွင်ပေါ်ပြနေတာတွေကိုထောက်ပြဝေဖန်သွားသလိုအဲ့ဒါတွေကိုရပ်ဖို့လည်းတောင်းဆိုသွားပါတယ်။အစည်းအဝေးတယောက်တည်းတရုတ်တံဖွဲ့ရဲ့ကိုယ်စားလှယ်ကဘင်္ဂလားဒေ့ရှ်ကလှုပ်ဆောင်နေတာကိုချီးကျူးသွားသလိုမြန်မာစိုးရကအပြည်ပြည်ဆိုင်ရာချက်ချင်းကြီးအဖွဲ့ ICRC အပါအဝင်တခြားနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းလှုပ်ဆောင်နေတာကိုလည်းကြိုဆိုတယ်လို့ပြောပြီ
း The international community should encourage and support dialogue and communication between the two countries.so that they can properly address the mass exodus of Muslim populations.
ဘုရင်လူဦးရေအများပြားဘင်္ဂလားဒေ့ရှ်ကထွက်ပြေးခိုလုံတာကိုစနစ်တကျကင်တွယ်ဖြေရှင်းနိုင်ရေးအတွက်ဒီနှစ်နိုင်ငံကြားဆွေးနွေးပြောဆိုတာနဲ့ဆက်သွယ်တာကိုနိုင်ငံတကာအတိုင်းအဝန်းအနေနဲ့အားပေးထောက်ခံတင်ပါတယ်
တဲ့ချီချင်းတွေကိုဂိုင်းပြည့်ဖြစ်ရှင်းတာနဲ့စက်စစ်လေးလာတဲ့နေရာမှာထိမ့်ထိမ့်ထိမ့်ထိမ့်ရှိဖို့နဲ့ညံ့ညတာတာရှိဖို့တက်ဆိုင်သူတွေကိုရောပြင်ပကပတ်သက်နေသူတွေကိုပါတောင်းဆိုပါတယ်လို့ရုရှားတံမကြီးဖာစီလီနေဗန်ဇီယာကရုရှားဘာသာစကားနဲ့ပြောပြီးအင်္ဂလိပ်ဘာသာနဲ့စကားပြန်ကပြောပြီးတော့ပါတယ
် We need to be very careful when we wield such notions of genocide and ethnic cleansing. We need to focus on practical assistance to the government of Myanmar and Bangladesh as we look for a solution to this.
လူတွေနဲ့တပြတ်မှုနဲ့လူမျိုးတုံးတပြတ်မှုဆိုတဲ့ဝါဟာရတွေကိုတုံးဆွဲပြောဆိုတာမှာသိကိုသတိထားဖို့လိုပါတယ်ဒီခက်ခဲပြီးဆုံထွေးတဲ့ကိစ္စကိုအပြန်အလှန်လေးစားမှုပေါ်အခြေခံပြီးဖြေရှင်းဖို့ကြိုးစားတာမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတွေကိုလက်တွေ့အကူအညီပေးရေးကိစ္စအာရုံစိုက်ဖို့လိုပါတယ်။ဘယ်လိုအကြမ်းဖက်လို့ရမျိုးကိုမဆိုအခြေအနေကိုမီးထိုးပေးမဲ့ဘယ်လိုအပြောအဆိုမျိုးကိုမဆိုဘယ်ဘက်ကမှမလုပ်အောင်ကျွန်တော်တို့တားဆီးဖို့လိုပါတယ်လို့ရုရှားတံမှန်ကြီးကပြောသွားပါတယ်။ဒီလိုမျိုးရင်းပေါင်းစည်းအစည်းအဝေးကိုမြန်မာအစိုးရကိုစားတယောက်ခဲ့တဲ့မြန်မာနိုင်ငံအမျိုးသားလူမျိုးရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းကတုံ့ပြန်ကြိုးဆိုတဲ့အထက်မှာတော့နိုင်ငံတကာတိုင်ဝမ်ရဲ့စိုးရိမ်ချက်တွေကိုနားလည်တဲ့အကြောင်းဦးစားပေးပြောသွားပါတယ်။အဲဒီနောက် ARS ရဲ့အကြံပေးအဖွဲ့ရဲ့တိုက်ခိုက်မှုကြောင့်တခြားလူမျိုးစုတွေထိခိုက်သေချာရတာတွေကိုထောက်ပြသွားပြီးအကြံပေးဝါဒကိုပြစ်တင်ရှုတ်ချသွားပြီးတော့ကုလသမဂ္ဂအတွင်းမှုကြောင့်နဲ့ကျန်တဲ့ကိုယ်စားလှယ်အဖွဲ့တွေကပြစ်တင်ရှုတ်ချကြောင်းပြောဆိုတာကိုလည်းချိုးချိုးကြောင်းပြောသွားတယ်လို
့ I wish to stress.There is no ethnic cleansing and no genocide in Myanmar. Ethnic cleansing and genocide are serious charges and they should not be used lightly.
မြန်မာနိုင်ငံမှာလူမျိုးတုံးစပ်ဖြတ်မှုဆိုတာမရှိပါဘူး။အစုလိုက်အကျုံလိုက်စပ်ဖြတ်မှုဆိုတာမရှိဘူးဆိုတာကျွန်တော်အလေးထားပြောလိုပါတယ်။လူမျိုးတုံးစပ်ဖြတ်မှုအစုလိုက်အကျုံလိုက်စပ်ဖြတ်မှုဆိုတာတွေဟာစိတ်ကိုပြင်ထန်တဲ့ဆွဲချက်တွေဖြစ်ပြီးပေါ့ပေါ့တန်တန်မဆုံးဆွဲဖြစ်မှာဘူး။ကျန်ပြီးမှဖြစ်နေတာကိုဥပဒေနဲ့အညီအရင်ဆုံးသတ်တာမျိုးတရားရုံးကဆန့်စစ်လေ့လာတာမျိုးမလုပ်ဖက်လူမျိုးရုံးစားချက်မှုအဖြစ်သတ်မှတ်ပြီးမိမိတို့ရဲ့အမြင်ကိုစိတ်ခံစားချက်ကထွန်းမိုးစေမယ်ဆိုရင်ဒါဟာကျွန်တော်တို့ဖြစ်ရဲ့ vulnerable မှတ်ချက်စကားဖြစ်သွားပါလိမ့်မယ
်လူခွင့်ရေးချိုးဖောက်မှုအလုံးအကြမ်းဖက်လို့ရအလုံးကိုပြစ်တင်ရှုတ်ချကြောင်းစစ်စင်ရေးတွေလှုပ်ဆောင်တာမှာလူမျိုးရေးတပ်ဖွဲ့တွေအနေနဲ့လိုက်နာလှုပ်ဆောင်ရမယ့်တာတန်းချက်တွေနဲ့အညီအတိအကျလိုက်နာလှုပ်ဆောင်ဖို့ညွှန်ကြားထားကြောင်းနိုင်ငံတော်အမေရိကန်ပုဂ္ဂိုလ်ကပြောထားတာကိုလည်းဦးတောင်ထွန်းကထပ်ပြောသွားပါတယ်။ဒီနေ့ကလေးနိုင်ငံပဲထွက်ပြေးသွားသူတွေကိုပြန်လည်စစ်စစ်လက်ခံရေးလုပ်ငန်းစဉ်ကိုအချိန်မီစတင်ဖို့ပြင်ဆင်ထားပြီးဖြစ်တဲ့ကြောင်းဒီကိစ္စမှာဒီနေ့ကလေးနိုင်ငံနဲ့အရင်ကပူးပေါင်းဆောင်ရွက်ဖို့တလို့အခုလည်းပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းဦးတောင်ထွန်းကအလေးထားပြောသွားသလိုကိုဗီအန်နန်ကော်မရှင်ရဲ့အကြံပေးချက်တွေကိုအကောင်အထည်ဖော်ဖို့လုပ်နေတာကိုလည်းပြောသွားပါတယ်။အဆိုမှာတော့နိုင်ငံတကာတိုင်းဝိုင်းအနေနဲ့ပူးပေါင်းဆောင်ရွက်ဖို့အရေးကြီးတယ်ဆိုတာကိုဦးတောင်ထွန်းကအထူးအလေးထားပြီးထောက်ပြပြောဆိုသွားပါတယ
် At this critical juncture in the life of our young democracy it is imperative that the international community join hands with us to ensure that democracy takes firm rootand that we will succeed
in running ngai ya nu nae de democracy အတွက်အခုလိုအရေးကြီးတဲ့အချိန်မျိုးမှာ democracy အခိုင်အမာအမြင့်တွယ်ပြီးရဟန်းပြည်နယ်သားမကမြန်မာတိုင်းနိုင်ငံလုံးကိုငြိမ်းချမ်းတည်ငြိမ်ဖုံချိုးအောင်တည်ဆောက်တဲ့နေရာမှာနိုင်ငံတကာအတိုင်းဝိုင်းအနေနဲ့ကျွန်တော်တို့နဲ့အတူတူကပူးပေါင်းလှုပ်ဆောင်ဖို့စိတ်ကိုအရေးကြီးပါတယ်ဒီနည်းလမ်းကြီးသားလျင်ရဟန်းပြည်နယ်ကပြဿနာကိုကျွန်တော်တို့ဖြေရှင်းနိုင်တဲ့တစ်ခုတည်းသောနည်းလမ်းဖြစ်ပါတယ
်လာမယ့်တင်းနာနေ့မှာမြန်မာနိုင်ငံအခြေစိုက်နိုင်ငံတကာတန်တမန်တွေဒီကနေ့မြောက်ပိုင်းမှာကိုရံလီလာဖို့အစိုးရကစီစဉ်ထားတာကိုဦးတောင်ထွန်းကထည့်ပြောသွားတယ်လို့ကုလသမဂ္ဂဒင်းမှုချုပ်နဲ့လက်ထောက်ဒင်းမှုချုပ်တို့ကိုယ်တိုင်မြန်မာနိုင်ငံကိုလာရောက်ဖို့လည်းဖိတ်ကြားခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်တံမတ်ကြီးမာဆုဘင်မိုမန်ရဲ့ပြောဆိုချက်တွေထဲမှာတော့ဒီကနေ့မြောက်ပိုင်းမှာကျန်နေတဲ့လူရင်းညာတွေကိုအပြည့်အဝကာကွယ်ပေးဖို့အတွက်မြန်မာနိုင်ငံထဲမှာကုလသမဂ္ဂကကြီးကြပ်တဲ့ဘေးကင်းလုံခြုံရေးဆုံးတတ်မှတ်ပေးဖို့ထည့်ပြောသွားပါတယ်။ဒါအပြင်ထပ်ပြေးသွားသူတွေကိုပြန်လည်စစ်စစ်လက်ခံရေးကိစ္စဘင်္ဂလားဒေ့ရှ်ရဲ့သဘောထားကိုပြောသွားတာမှာတော့
For this Bangladesh prefers joint verification in the presence of international observers the forcibly displaced Myanmar nationals should return to their places of original abode in safety security and dignity
ဒီကိစ္စအတွက်နိုင်ငံတကာလေ့လာသူတွေရှိမှပူးတွဲစစ်ဆေးတာကိုဘင်္ဂလားဒေ့ရှ်ကပို့ပြီးလိုလားပါတယ်နေအိမ်တွေကနေထွက်ပြေးခဲ့ရတဲ့မြန်မာနိုင်ငံသားတွေသူတို့ရဲ့မူရင်းနေရာတွေစီကိုဘေးကင်းစွာလုံခြုံစွာနဲ့ဂုဏ်သိက္ခာရှိစွာပြန်သွားရတဲ့မှာလေကျွန်တော်တို့ဝန်ကြီးချုပ်ကကုလသမဂ္ဂအထွေထွေညီလာခံမေကွန်းမှာပြောခဲ့တာကိုဒီနေရာမှာကျွန်တော်ပြန်ပြီးကိုးကားပြောပြခြင်းပါတယ်
ဒီအကြက်တဲဟာမြန်မာနိုင်ငံမှာအကြောင်းရင်းခံပြုတာဖြစ်ပြီးဖြည့်ဆင်းရမယ့်နည်းလမ်းကိုလည်းမြန်မာနိုင်ငံမှာပဲရှာဖွေရမှာဖြစ်ပါတယ်
။အစည်းအဝေးတွင်ပြောသွားကြတဲ့တန်တမန်တွေအကုန်လုံးကဘင်္ဂလားဒေ့ရှ်နိုင်ငံရဲ့လုံဆောင်ချက်တွေကိုကြီးကြီးပြောဆိုသွားကြသလိုနောက်ထပ်အကူအညီတွေလိုအပ်နေတာကိုလည်းထောက်ပြပြောသွားကြပါတယ်။တန်တမန်အားလုံးဤပါဘုံတူညီစွာပြောသွားတာကတော့တိုက်ခိုက်တာတွေကိုရပ်ဆိုင်းဖို့လူသားချင်းစာနာမှုအကူအညီတွေအကန့်အသတ်မရှိဒေဝင်ပြုဖို့နဲ့အိုးရင်စွန့်ထွက်ပြေးသွားသူတွေကိုကိုယ်တော်နဲ့ကိုဘေးကင်းလုံခြုံဂုဏ်သိက္ခာရှိစွာနေရပြန်ခွင့်ပြုဖို့ဆိုတာတွေလည်းဖြစ်ပါတယ်။ဒါ့အပြင်မြန်မာအစိုးရအနေနဲ့ဘင်္ဂလားဒေ့ရှ်အာဆီယံအဖွဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းနဲ့ပူးပေါင်းဆောင်ရွက်ဖို့ကိုဗီအန်နန်ကော်မရှင်ရဲ့အကြံပေးချက်တွေကိုအမြန်ဆုံးအကောင့်ထည့်ဖော်ဖို့ကိုလည်းတိုက်တွန်းသွားပါတယ်။လူမျိုးရေးကောင်စီရဲ့အောက်တိုဘာလအလဲကျဥက္ကဋ္ဌကပြင်သစ်နိုင်ငံဖြစ်ပြီးအောက်တိုဘာလတရနေ့မှာအလဲကျဥက္ကဋ္ဌတာဝန်ဆောက်ယူတာနဲ့ရခိုင်အရေးအကြံပေးကော်မရှင်ဥက္ကဋ္ဌကုလသမဂ္ဂဒွင်မှုချုပ်အောင်ကိုဖီအန်နန်ကိုဖိတ်ခေါ်ပြီးဒီအကြောင်းထပ်ပြီးပြောဆိုမယ့်အကြောင်းပြင်သစ်တမ်မတ်ကြီးဖရွန်ဆွာဒလော့တ်ကလည်းပြောသွားပါတယ်။လူမျိုးရေးကောင်စီဖွဲ့ဝင်15နိုင်ငံထဲမှာအများအားဖွဲ့ဝင်9နိုင်ငံထဲကပြင်သစ်ဗြိတိန်နဲ့အမေရိကန်အလက်ကျဖွဲ့ဝင်နိုင်ငံတွေထဲကအီဂျစ်၊ကာဇက်စတန်၊စီနီဂေါ့နဲ့ဆွီဒင်စုစုပေါင်း9နိုင်ငံကတောင်းဆိုလာကြောင်းကုလသမဂ္ဂဒွင်မှုချုပ်ကအခုလိုအစည်းအခမ်းတင်ပြပြီးဆွေးနွေးကြတာပါ။ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်ကြားဆောင်ရဲကင်းတဲ့စစ်တပ်စခန်းတွေကိုမြမဆူရကအကြမ်းဖက်အုပ်စုအဖြစ်သတ်မှတ်ထားတဲ့အာဆာရူဝင်ကြောင်အဖွဲ့ကတိုက်ခတ်ပြီးတဲ့နောက်ပိုင်းတပ်မတော်ကစစ်စင်ရေးတွေလုပ်ခဲ့ပါတယ်။နောက်ဆက်တွဲဖြင့်ရာပေါင်းများစွာသောလူတွေတေဆုံးတာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဒုက္ခသည်တွေထွက်ပြီးတာလူခွင့်ရေးချိုးဖောက်မှုဆိုင်ရာဆွဆွဲချက်တွေထွက်လာတာစတဲ့အခြေအနေတွေနဲ့အတူနိုင်ငံတကာကဝေဖန်ပြောဆိုတာတွေမြင့်တက်နေနေမှာပဲအခုလိုမျိုးလူမျိုးရေးကောင်စီမှာမြန်မာအရေးတကယ်ဖွင့်ဆွေးနွေးပွဲကျင်းပတာဖြစ်ပါတယ်ခင်ဗျာ။